ယူကရိန်းစစ်ပွဲကြောင့်ဒုက္ခရောက်ခဲ့ရတဲ့ကလင်းငယ်တွေကိုကူညီဖို့ရုရှားသတင်းစာဆရာဒီမီထရီမူရာတော့ဖ်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုတစိတ်ကိုမနေ့ကလေလံတင်ရောက်ချခဲ့ရမှာဒေါ်လာ103,500ရရှိသွားပါတယ်။ဒီမီထရီမူရာတော့ဖ်ဟာရုရှားနိုင်ငံရဲ့အကြီးဆုံးလွတ်လပ်တဲ့သတင်းစာတစ်စောင်ဖြစ်တဲ့နိုဗာယာဂဇက်တသတင်းစာရဲ့ editor ဖြစ်တယ်လို့2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိခဲ့သူလည်းဖြစ်ပါတယ်။တနင်္လာနေ့ကကြာရောက်ခဲ့တဲ့ကမ္ဘာဒုက္ခသည်များနေ့မှာပဲနယူးယောက်မှာရှိတဲ့ Heritage Auctions အဖွဲ့ကတစ်ဆင့်လေလံတင်ရောက်ချခဲ့တာပါ။နိုဘယ်ဆုကိုဘသူကဝယ်ယူသွားခဲ့တယ်ဆိုတာကိုတော့ Heritage လေလံဌာနကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ Dmitry Muratov editor တာဝန်ယူခဲ့တဲ့ Novaya Gazette သတင်းစာဟာ Russia သမ္မတ Vladimir Putin ရဲ့အစိုးရကိုအပြည့်အထံဝေဖန်ဆန့်ကျင်ရေးသားလေးရှိပါတယ်။ Dmitry Muratov ဟာ Philippine သတင်းစာဆရာမ Maria Rezon နဲ့အတူကစ္စရာနိုင်ငံတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ဆိုင်ရာကြိုးပမ်းမှုတွေအတွက်2021ခုနှစ်မှာ Nobel ငြိမ်းချမ်းရေးဆုပူးတွဲချီးမြှင့်ခံခဲ့ရပါတယ်။အခုနိုဘယ်ဆုစိတ်လေးလံရောင်းချငွေကိုယူကရိန်းစစ်ပွဲတွင်အိုးမဲ့အိမ်မဲ့ဒုက္ခရောက်ခဲ့ကြတဲ့ကလေးတငယ်တွေကူညီရေးအတွက်ကုလသမဂ္ဂကလေးများရမုံငွေဖွဲ့ UNICEF ကိုလှူဒါန်းသွားမှာဖြစ်ပါတယ်။အခုလိုလှူဒါန်းတာဟာကလေးဒုက္ခသည်တွေအတွက်အနာဂတ်အခွင့်အလမ်းတစ်ချက်ကိုပေးဖို့ဖြစ်ပါတယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ရုရှားသတင်းစာဆရာဒီမီထရီမူရာတော့ဖ်ကပြောပါတယ်။